ရှမ်းမြောက်ဒေသမှာစစ်ကောင်စီနဲ့တိုက်ပွဲတွေဆက်ပြီးပြင်းထန်နေစေဖြစ်ကြောင်းညီနောင်မဟာမိတ်တုံးဘွဲကစနေနေ့ကကြေညာချက်ထုတ်ပြန်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကစစ်ကောင်စီကအပြစ်ခတ်ရစဲရေးနဲ့နိုင်ငံရေးအရာဖြေရှာဖို့တရုတ်အကူအညီနဲ့ညီနောင်မဟာမိတ်အဖွဲ့နဲ့ဆွေးနွေးခဲ့ကြောင်းကြေညာခဲ့ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာပဋိပက္ခတွေပိုးပြီးပြင်းထန်နေပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေး51ရက်မြောက်နေ့အဖြစ်မနေ့ဒီဇင်ဘာလ16ရက်နေ့ကထုတ်ပြန်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဲ့ကြေညာချက်မှာတော့တအန်းတက်မတော် DNL ရှိနေတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့တဝိုက်နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဗိုလ်မှူးတအူတက်ချက်တအူအပါအဝင်စစ်တုံးပန်းတချို့ကိုဖမ်းဆီးခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုစစ်တုံးပန်းကိစ္စနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတုံ့ပြန်ချက်မရှိသေးပါဘူး။DNL ကဒီအပိုင်းတွင်ထိန်းချုပ်လိုက်ပြီးဖြစ်တဲ့နန်းစမ်းမျိုးနဲ့အနီးတစ်ဝိုက်အရက်သားတွေရှိနေတဲ့ကျေးရွာတွေကိုတော့စစ်ကောင်စီဘက်ကလေကြောင်းကနေအကြိမ်ပေါင်းများစွာပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ညီနောင်မဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူရခိုင်ပြည်နယ်ပလောဝဘက်မှာလည်းမနေ့ကအထိစစ်ကောင်စီနဲ့ရခိုင်တပ်တော် AA တို့ကြားအပြင်းထန်တိုက်ပွဲတွေဖြစ်နေတယ်လို့အရက်သားတွေပေါ်စစ်ကောင်စီဘက်ကပြစ်မှတ်ထားတိုက်ခိုက်နေတာတွေကိုလည်းကြေညာချက်မှာရေးသားဖော်ပြထားပါတယ်ရှင်။